အော်တိုဘာ9ရက်ညပိုင်းကစလို့မိုးအဆက်မပြတ်ရွာသွန်းပြီးပဲခူးမြေတက်လာတဲ့အတွက်ပဲခူးမြို့ဟာနှစ်ပေါင်း60ကျော်အတွင်းအစိုးရအသုံးရေးကြီးမှုနဲ့ကြုံလာရတယ်လို့တမျိုးလုံးတိုင်းတာနဲ့ရေးပေးကြုံတွေ့နေရတာပါ။အရင်ကအနေပိုင်းရက်ကွက်တွေသာရေးဝင်ပေမဲ့အခုအခါမှာတော့မြို့ရဲ့အဓိကလမ်းမကြီးတွေအထိရေတွေဝင်ရောက်လာတဲ့အတွက်မြို့ရဲ့80ရာခိုင်နှုန်းနီးပါးရေမြုပ်နေတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာတော့ရေပေးကယ်ဆယ်ရေးစခန်းတွေကိုမြို့ရဲ့နေရာတော်များများမှာဖွင့်လှစ်ထားပြီးလူ 9,000 လောက်လာရောက်ခိုလုံနေရတယ်လို့အကူအညီတွေလည်းလိုအပ်နေတယ်လို့ကယ်ဆယ်ရေးဆောင်ရွက်နေသူတို့ကအခုလိုပြောပါတယ
်9,000ကျော်လောက်ရှိနိုင်တယ်။ဒါပြလို့လည်းဆိုတော့နှစ်လေးပေါ့နော်အထက်ကကျောင်းရှိတယ်။အဲ့ဒီအထက်ကကျောင်းမှာရေပေးဒုက္ခတွေအလုံးပေါင်း900လောက်ရှိတယ်ကျောင်းထဲမှာတော့တနေရာထဲမှာတော့900လောက်ရှိတယ်ဆိုတော့ဒီလိုလက္ခဏာနဲ့ဘုံကျောင်းပေါင်းက5,600လောက်ရှိတယ်လေ။အများကြီးတော့အဲ့ဒီ4,000နဲ့5,000ကျားမှာတော့ကောင်းနေနေရာမှာရောက်နေချာဒီကုန်းလုံးတော်များတော့အဘိုးတမျိုးလုံးပြများ80ရာခိုင်နှုန်းကရေမြုပ်သွားတာဖြစ်တဲ့အတွက်နောက်ဆုံးဈေးဝယ်ဘိုးကအစအကုန်လုံးအထက်ထဲရှိသွားပြီးဈေးတွေတွေကအစဒုက္ခရောက်နေတဲ့အတွက်အကုန်လုံးပတ်စံရှိရင်တော့ပဲဝယ်စားလို့မရတဲ့အခြေအနေဖြစ်တယ်။စားရတော့ရေပေါ်တော့အထက်ထဲကဖြစ်နေကြပြီလို့ဆိုတော့သတို့တော့
ရေဘေးကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရသူတွေအပြင်နှစ်ထပ်အိမ်နဲ့နေထိုင်ရသူတွေကလည်းရေဘေးကယ်ဆယ်ရေးစခန်းတွေကိုမသွားပဲသူတို့နေအိမ်တွေပေါ်တတ်မှာနေထိုင်ကြပေမဲ့ဒုက္ခကြုံတွေ့နေရတာကြောင့်အခုဆိုပဲခူးမှာရေဘေးသင့်ပြည်သူကတောင်းကြောရှိနိုင်တယ်လို့ကယ်ဆယ်ရေးဆောင်ရွက်သူတွေကပြောပါတယ်။ပြည်တွင်းသတင်းဌာနတွေမှာတော့ရေဘေးရှောင်သူဦးရေ9,600ကျော်ရှိပြီးကယ်ဆယ်ရေးစခန်း22ခုဖွင့်ထားတယ်လို့ဖော်ပြထားပါတယ်။နှစ်ပေါင်း60ကျော်အတွင်းမကြုံစဘူးအစိုးရအသုံးရေးကြီးတာဖြစ်တဲ့အတွက်ကယ်ဆယ်ရေးသွားရေးလာရေးအတွက်လှေမလုံလောက်တာတွေကြုံတွေ့နေရပါတယ်။ဒါအပြင်အော်တိုဝါ10ရက်မနက်ပိုင်းမှာတော့ဆိုရှယ်လစ်14လမ်းမှာရေနစ်နေတဲ့ရုပ်အလောင်းတစ်လောင်းတွေ့ရှိတယ်လို့ဝန်ရံမှုလူမှုကယ်ဆယ်ရေးအသင်းဥက္ကဋ္ဌကိုထွန်းမြတ်ညွန့်ကအခုလိုပြောပါတယ်။ဒါ
ကျွန်တော်မှခက်ခဲရတော့ဘူးလေပေါ့ဗျာလေ။ဘာလို့ဆိုလေရဟိုဆက်အဲ့ဒါဆက်တဲ့လက်ကလည်းလှော်လို့အစွန်ပြီးတော့စီနိုင်နေချင်းတော့အားလုံးပူရောဆီပြီးွားလိမ့်မယ်ဗျာကျမတို့ဝင်ဖို့ကြလဲနေရာမလောက်ဒါပေမဲ့ဒီကလူတွေသွားလာဟိုကျွန်တော်ပူရဖို့ကြလဲနေရာမလောက်ဆိုတော့ခါကြောင်နောက်နေ့ရပြောမှာပေါ့ဗျာသူကဆိုတော့ကျွန်တော်တို့ခိုင်းဘော်လီကောင်တော့သူတို့ကျွန်တော်ဆယ်ပြီးဆေးုံပူလိုက်တာပဲဗျာအော်ရင်းနစ်လို့တည်းရဲပြောမှတင်တယ်ကျွန်တော်တွေ့ရချိန်မှာဒါသူမပုတ်ပေးဘူးဆိုတဲ့ခါကြတော့ဒါသူဘလူပုံစံနဲ့ဟိုရင်းနစ်ွားလဲဘလူကောင်ဘလူမတ်လာတင်နေတယ်အဲ့ဒါကျွန်တော်လည်းမခံမတတ်ဘူး
မိုးရွာသွန်းပြီးမြေတက်လာတဲ့အတွက်ကားလမ်းနဲ့ရထားလမ်းရေကျော်သွားပြီးလမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်သွားကတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေပါတယ်။ဘကိုးမြို့တွင်းကနေဖြတ်တန်းသွားတဲ့လမ်းမိုင်းတွေပြတ်တောက်သွားတဲ့အတွက်ကုန်စည်စည်းစိမ်မှုတွေမပြတ်တောက်စေဖို့အမြန်လမ်းကိုခိတ္တအသုံးပြုခွင့်ပြုထားပါတယ်။လက်ရှိအချိန်မှာတော့မီးသတ်တပ်ဖွဲ့အပြင်ပရဟိတအသင်းတွေကရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပြီးရေလက်မအနေငယ်ကျသွားတာရှိပေမဲ့ဘကိုးမြို့ဟာစိုးရင်ရေမှတ်အထက်မှာရှိနေသေးတယ်လို့အနေပိုင်းနေထိုင်သူတွေအနေနဲ့တတိထားကြဖို့မိုးစလာကထုတ်ပြန်ထားပါတယ်